ရိုဟင်ဂျာဒုက္ခသည်အရေးနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကလူသားချင်းစာနာမှုအကူအညီလိုအပ်နေသူတွေအတွက်အလူငွေတွေရရှိဖို့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကကုလသမဂ္ဂဌာနချုပ်မှဆွေးနွေးခဲ့ကြပါတယ်။ကုလသမဂ္ဂလူသားချင်းစာနာမှုရေးရာနဲ့အရေးပေါ်ကယ်ဆယ်ရေးညှိနှိုင်းမှုဆိုင်ရာလက်ထောက်အတွင်းရေးမှူးချုပ်နဲ့ဘင်္ဂလားဒေ့ရှ်လွှတ်တော်ဥက္ကဋ္ဌတို့ဦးဆောင်ပြီးတနင်္လာနေ့ကဆွေးနွေးခဲ့ကြတဲ့အကြောင်းကိုတော့ဒေါ်လလှတန်းကတင်ပြပေးပါလိမ့်မယ်ရှင်။
ကံပိတပခရေးနဲ့ပတ်သက်လို့ဂျနီဗာရှိဌာနချုပ်မှလူသားချင်းစာနာမှုဆိုင်ရာနှင့်ရေးပေါ်ကယ်ဆယ်ရေးညှိနှိုင်းမှုဆိုင်ရာလက်ထောက်အတွေ့အမှုချုပ်မစ္စတာမတ်ခ်လော့ခော့ဖ်နဲ့ဘင်္ဂလားဒေ့ရှ်အစိုးရကိုယ်စားဘင်္ဂလားဒေ့ရှ်လွှတ်တော်အခရမစ္စရှရင်ရှာမန်တို့ဦးစီးပြီးဆွေးနွေးခဲ့ကြရမှာဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ခြေချသူများကူညီကယ်ဆယ်ရေးအဖွဲ့ IOM နဲ့ UNICEF တို့ကိုယ်စားလှယ်တွေအပြင်ဖွဲ့ဝင်နိုင်ငံတွေလည်းဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ဩဂုတ်လ25ရက်နေ့ကစတင်ခဲ့တဲ့ရခိုင်ပဋိပက္ခကြောင့်ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာဒုက္ခသည်အရေးတွေ့ဟာအောက်တိုဘာ23ရက်နေ့မှာ 53,600 ရှိသွားပြီလို့ဆိုပါတယ်။ဒါအပြင်အမျိုးသမီးနဲ့ကလေးငယ်တွေအများစုပါဝင်တဲ့ဒီဒုက္ခသည်တွေဟာဒဏ်ရာတွေရကအသက်ပြီးဆုံးခွာထွက်ပြေးခဲ့ကြရတာဖြစ်တယ်လို့လည်းဆွေးနွေးခဲ့ကြပါတယ်။ဘင်္ဂလားဒေ့ရှ်မှာအရင်ကရောက်နေနေပြီးတဲ့ဒုက္ခသည်တွေအပါအဝင်အခုနောက်ဆုံးပဋိပက္ခကြောင့်ထွက်ပြေးခဲ့ကြတဲ့ဒုက္ခသည်၅သိန်းကျော်အပါအဝင်ဒုက္ခသည်1.2သန်းတို့အတွက်အလှငွေဒေါ်လာ434သန်းလိုအပ်တာဖြစ်ပါတယ်။ဂျနီဗာမှာနောက်သတင်းပါကျင်းပမဲ့ညီလာခံနဲ့ပတ်သက်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကြီးအကဲမတ်လိုကော့ကစီဝဲဝဲမှာအခုလိုအဖွဲ့ဝင်တွေကိုမြစ်တာရက်ခံခဲ့ပါတယ်။
On 23 October, I will co-chair a high-level donor pledging conference in Geneva with my colleagues from the UN High Commission for Refugees and the International Organization for Migration, together with the support of our co-hosts from ECHO and from QA.
Normala 23ရက်နေ့မှာကျွန်တော်အနေနဲ့ဂျနီဗာမှာအဆင့်မြင့်အလူရှင်ညီလာခံတရက်ကိုကုလသမဂ္ဂဒုက္ခသည်များဆိုင်ရာခေါင်းဆောင်တွေနဲ့တွေ့ဖက်ပြီးတော့နိုင်ငံတကာရွှေပြောင်းခြေချသူများကူညီရေးဆိုင်ရာ IOM အဖွဲ့အပြင်အခုနဲ့ကိုယ့်နိုင်ငံတို့နဲ့အတူကြီးမှုပြီးတော့ကျင်းပဖို့ရှိပါတယ်။အဲ့ဒီခန်းနာမှာရရရောရောနဲ့အလူငွေတွေကိုထည့်ဝင်ကြဖို့မျှော်လင့်ပါတယ်။လက်ရှိပြည်ပကကတော့အဖိနှိတ်ခံရမှုရေးယူခံရမှုနဲ့ခွဲခြားဆက်ဆံခံရမှုတွေမှာတမိုင်းဝင်နေဖြစ်ရပါပဲ
။ဘင်္ဂလားဒေ့ရှ်အစိုးရကိုစားစီဝေးဘက်ကိုတက်ရောက်ခဲ့တဲ့ဘင်္ဂလားဒေ့ရှ်လွှတ်တော်ဥက္ကဋ္ဌရှရင်ရှာမန်ကဒုက္ခသည်တွေကိုဘင်္ဂလားဒေ့ရှ်ကလက်ခံခဲ့တဲ့အတွက်နိုင်ငံတကာကကြီးကျူးတာကိုကျေးဇူးတင်ကြောင်းပြောကြားခဲ့ပြီးဒုက္ခသည်တွေအတွက် Cox's Bazaar မှာဧက2000ကျော်နေမြေတက်မှတ်ထားပြီးအရေးပေါ်ကူညီကယ်ဆယ်ရေးတွေလှုပ်ဆောင်နေတယ်လို့ပြောခဲ့ပါတယ်။ဒါအပြင်ရိုဟင်ဂျာဒုက္ခသည်ပြဿနာဖြေရှင်းရေးဟာလည်းမြန်မာအစိုးရမှာတာဝန်ရှိတယ်လို့သူကအခုလိုပြောခဲ့ပါတယ
်။ It is a problem of Myanmar and all necessary measures must be adopted by Myanmar to resolve the issue.
မြန်မာနိုင်ငံရဲ့ပြဿနာဖြစ်တဲ့အတွက်ကြောင့်ပြဿနာဖြေရှင်းရေးအတွက်မြန်မာနိုင်ငံကလိုအပ်တာအလုံးကိုဆောင်ရွက်ရမှာဖြစ်ပါတယ်။ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့လည်းနိုင်ငံတကာရာဇဝတ်မှုတွေကျူးလွန်ကြတဲ့သူတွေကိုအရေးယူကြရမှာဖြစ်ပါတယ်။ထိရောက်စွာအရေးယူဖို့လုံခြုံရေးကောင်စီအနေနဲ့ပြက်ပြက်သားသားရပ်တည်ဖို့လိုအပ်ပါတယ်လို့ဘင်္ဂလားဒေ့ရှ်လွှတ်တော်ဥက္ကဋ္ဌမစ္စရှာမန်ကပြောသွားတာဖြစ်ပါတယ်။ဒီစီဝေးဘက်ကိုမြန်မာတမကြီးဥထင်လင်းလေးတက်ရောက်ခဲ့ပြီးမြန်မာနိုင်ငံနေနဲ့ရခိုင်ပြည်ပခါကိုအလေးထားကြောင်းအခုလိုပြောခဲ့ပါတယ
်မြန်မာ takes this issue very seriously and recognizes this problem and resolute to address this our leaders who have been trying
မြန်မာနိုင်ငံနေနဲ့ဒီကိစ္စကိုလွန်စွာအလေးထားပါတယ်ပြဿနာကိုလည်းအတိအမှတ်ပြုသလိုဖြေရှင်းဖို့လည်းတန်ဋိဌာန်ခိုင်မာပါတယ်ကျွန်တော်တို့ခေါင်းဆောင်နေအနေနဲ့လည်းလူ့အခွင့်အရေးကိုလေးစားထောက်ခံအားပေးခြင်းအပြင်ဒီမိုကရေစီပေါ်ဆောင်ဖို့တိတ်ကိုကြိုးပမ်းနေချိန်မှာရခိုင်မြောက်ပိုင်းမှာအခုလိုပြဿနာဖြစ်နေတာကိုတွေ့ရတော့ဝမ်းနည်းပါတယ်
။ဒါအပြင်ရခိုင်ပြည်ပခါဖြည့်ရှင်းရေးနဲ့ပတ်သက်လို့မကြတိမီကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ပြောကြားခဲ့တဲ့မိကွန်းကိုကိုးကားခဲ့ပြီးရခိုင်ပြည်နယ်ပြဿနာဖြည့်ရှင်းရမှာအဓိက၃ချက်ရှိတယ်လို့လည်းတာမကြီးကထောက်ပြခဲ့ပါတယ်
။ In the Rakhine state there's so many things to be done. There are 3 main tasks.First, repatriation of those who have crossed over to Bangladesh and providing humanitarian assistance.
လုံဆောင်စရာတွေကအများကြီးရှိပါတယ
်။
ပထမကဘင်္ဂလားဒေ့ရှ်ကိုဖြတ်ကျော်ဝင်ရောက်ခဲ့ကြသူတွေအတွက်လူသားချင်းစာနာမှုအထောက်အကူထိရောက်စွာပေးနိုင်ဖို့ဒုတိယကပြန်လည်အခြေချပေးဖို့နဲ့ပြန်လည်ထူထောင်ရေးဆောင်ရွက်ဖို့တတိယကဒေသမှာဖွံ့ဖြိုးရေးဆောင်ရွက်ဖို့နဲ့ရေရှည်ခံမဲ့ငြိမ်းချမ်းရေးပေါ်ဆောင်ဖို့ဖြစ်ပါတယ
်။ချိန်ထဲမှာပဲရခိုင်ပြည်ထနာကိုဖြည့်ရှင်ရမှာ မြန်မာအစိုးရဘက်ကလည်းကူညီဆောင်ရွက်နေတဲ့အကြောင်းသူကအခုလိုပြောခဲ့ပါတယ
် At the same time we must also be mindful in choosing the right balance approach so not to further display the situation on the ground to regain the trust and confidence of the people
မှန်ကန်ပြီးဗဲမလိုက်တဲ့နီလန်ရွေးဖို့ပါပဲဒါမှလည်းရခိုင်ပြည်နယ်အခြေအနေကိုပိုပြီးမဆိုးဝါးစေမှာဖြစ်ပါတယ်ရခိုင်တိုင်းရင်းသားတွေရဲ့ယုံကြည်မှုကိုပြန်လည်ရရှိဖို့ကြိုးပမ်းဖို့ကလည်းအရေးကြီးတဲ့တစ်ချက်ဖြစ်ပါတယ်လက်ရှိမှာမြန်မာနိုင်ငံရဲ့ဖိတ်ကြားချက်အရကုလသမဂ္ဂလက်ထောက်အတွင်းရေးမှူးချုပ်မစ္စတာဖက်မန်ဟာမြန်မာနိုင်ငံမှာရောက်ရှိနေပါတယ်ဒါဟာမြန်မာအစိုးရကကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်လိုတဲ့စိတ်ဓာတ်ကိုပြသလိုက်တဲ့ဥပမာတစ်ခုပါပဲ
အလားတူပဲဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာတာမတ်ကြီးကလည်းရိုဟင်ဂျာပြည်ထနာအရေးပေါ်အကူအညီတွေကိုပေးခဲ့တဲ့နိုင်ငံတကာကိုကျေးဇူးတင်ကြောင်းပြောကြားပြီးပြည်ထနာဖြေရှင်ရေးနဲ့ပတ်သက်လို့အခုလိုမြစ်တာရပ်ခံခဲ့ပါတယ
် please help us resolve the issue through constructive political engagement at various levels so that is my opinion
ကျွန်တော်မြစ်တာရပ်ခံလို့တာကတော့အစင်းစင်မှာအပြုသဘောဆောင်တဲ့နိုင်ငံရေးရချင်းကပ်မှုနဲ့ပြဿနာကိုဝန်ဝင်ဖြေရှင်းပေးပါဆိုတာပါပဲ
။နီလာကမှာဆွေးနွေးခဲ့ကြတဲ့အဓိက၃ချက်ရှိတာတွေ့ရပါတယ်။ပထမအချက်ကတော့ဘင်္ဂလားဒေ့ရှ်မှာရောက်ရှိနေတဲ့ဒုက္ခသည်တွေအကူအညီပေးရေးထိရောက်မှုအတိုင်းအတာကိုမေးမြန်းခဲ့ကြတာဖြစ်ပါတယ်။ဒုတိယကတော့ပြဿနာဖြေရှင်းရေးနဲ့ပတ်သက်လို့မြန်မာအစိုးရရဲ့ရည်တည်ချက်အကြောင်းဖြစ်ပြီးဒုက္ခသည်တွေထံလူသားချင်းစာနာမှုအကူအညီတွေရောက်ရှိနိုင်မှုကိုမေးမြန်းခဲ့ကြတာဖြစ်ပါတယ်။နောက်ဆုံးကိုယ်စားလှယ်တွေမေးမြန်းခဲ့တဲ့အချက်ကတော့ဂျနီဗာမှာနောက်သတင်းပါကျင်းပမဲ့အလှူရှင်ကြီးလာခံအကြောင်းပဲဖြစ်ပါလိမ့်ရှင်